ဘင်္ဂလားဒေ့ရှ်အနာယပါတီကတာဝန်ရှိသူတူလှုပ်ကြံတပ်ဖြတ်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းနယ်စပ်မြို့ကမြို့မှာရဲတပ်ဖွဲ့ကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တွေအုပ်ကိုတောက်ချာနေကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ဟာအဝါမီလိခ်ပါတီလူငယ်အဖွဲ့ကယာရှီဖာရောက်ကိုတပ်ဖြတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီယာရှီဟာလွန်ခဲ့တဲ့လကတပ်ဖြတ်ခံရတာဖြစ်ပြီးယာစွေးပြမှုရှိသူရိုဟင်ဂျာတွေကသူ့ကိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့တန်တရားရှိနေကြတာပါ။ကောက်ဆက်ဘဇာကရက်တပ်ဖွဲ့အကြီးအကဲမတ်ဆစ်ဟော့ဆိုင်ကတေဆုံသူနှစ်ဦးဟာတနက်မြို့အနီးရက်တပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တရားအပြင်းထန်ရရှိပြီးဆေးရုံမှာတေဆုံသွားတာဖြစ်တယ်လို့ပြောပါရယ်သူတို့ဟာဆိုးသွမ်းရိုဟင်ဂျာတွေဖြစ်ပြီးလူရက်မှုပြန်ပေးဆွဲမှုနဲ့မွေးဆေးမောက်ကုံမှုတွေမှာပါဝင်ခဲ့သူတွေဖြစ်ကြောင်းနဲ့ဖာရောက်ကိုတပ်ဖြတ်တယ်လို့ဆွဲခံရသူတွေလို့လည်းကောက်ဆက်ဘဇာကရက်တပ်ဖွဲ့အကြီးအကဲကပြောပါရယ်အခုကအဝါမီလိခ်ပါတီလူငယ်အဖွဲ့ကယာရှိဖာရောက်ကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုကြောင့်ရက်တပ်ဖွဲ့နဲ့အပြန်အလှန်ပစ်ခဲ့ပြီးတေဆုံသူရိုဟင်ဂျာဒုက္ခသည်6ဦးထိရှိသွားပြီလို့ AFP သတင်းရသိရပါတယ်။2019ခုနှစ်အော်လကောဘလာကစလို့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တေဆုံခဲ့သူဒုက္ခသည်အနည်းဆုံး36ဦးရှိပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဟာရိုဟင်ဂျာတွေပေါ်ဥပဒေပြင်ပတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့လည်းလူ့အခွင့်အရေးအဖွဲ့ကဆွဆွဲထားကြပါတယ်ခင်ဗျ။